မြန်မာပြည်ကဒီနယ်အောက်ချော်ရေးမှူးဟောင်းနဲ့ချီကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းနဲ့ဖြစ်သူဘေးရစ်ချက်ဆန်ဟာဒီကလေးမြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံပါတယ်။မြန်မာနိုင်ငံတွင်းကိုဗစ် -19 ရောဂါကာကွယ်ထိတ်ချုပ်ရေးကုသရေးလုပ်ငန်းဆောင်ရွက်မှုအခြေအနေကာကွယ်ဆေးထိုးနှံပေးမှုအခြေအနေတွေနဲ့အမေရိကန်ပြည်အောင်စုဘက်ကရောဂါကာကွယ်ဆေးကူညီပေးမယ့်အခြေအနေတွေကိုဆွေးနွေးကြတဲ့အကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ဘေရစ်ချက်တဲ့ခီးစဉ်ဟာသူ့စီစဉ်တဲ့သူတွားရောက်တဲ့ခီးစဉ်ဖြစ်ပေမဲ့လူသားချင်းစာနာမှုအကူအညီတွေမြန်မာနိုင်ငံစီအမြန်ရောက်နိုင်ရေးအထောက်အကူဖြစ်စေနိုင်တာကြောင့်အမေရိကန်အစိုးရအနေနဲ့ကြိုဆိုကြောင်းမင်းကပြောဆိုပါတယ်။ကိုရိုနာကပ်ရောဂါကူးစက်ရေးအကူအညီတွေနဲ့တခြားအရေးပေါ်လိုအပ်နေတဲ့အကူအညီတွေကိုမြန်မာကောင်းဆောင်တွေဘက်ကခွင့်ပြုလာအောင်နားချတိုက်တွန်းနိုင်မယ်လို့မျှော်လင့်တဲ့အကြောင်းလဲအမေရိကန်အစိုးရကပြောကြားပါတယ်။ဘေရစ်ချက်ရဲ့အရင်ဆယ်စုနှစ်တွေခီးစဉ်တွေမှာဖန်စီခါးသူတွေလွန်ပြောက်ရေးကျိုးပန်းခဲ့ဘူးတဲ့အစင်လာတွေရှိတာကြောင့်မြန်မာနိုင်ငံမှာလက်ရှိဖန်စီခံထားတဲ့အမေရိကန်နိုင်ငံသားတရင်တော့ဒန်နီဖန်စတာလွန်ပြောက်ရေးအတွက်အခုခီးစဉ်အတွင်းကျိုးပန်းနိုင်တယ်လို့အကြေခတ်တွေကမျှော်လင့်ထားကြတာပါဘေရစ်ချက်ဆာရဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့အဒီကိစ္စနဲ့ပတ်သက်လို့တစုံတရာပြောဆိုဖို့ညွှန်ဆိုထားပါတယ်အခုခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကိုအသိပေးခဲ့တဲ့အကြောင်းနဲ့ခီးစဉ်ရဲ့ရလကိုလည်းအတွေ့အမှုချုပ်ကိုအတိပေးအကြောင်းကြားမဲ့အကြောင်းနဲ့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူပုဂ္ဂိုလ်ကမနေ့ကပြောဆိုထားပါတယ်။ဒီခါပြည်နယ်ဆိုင်ရာအကြံပြုချက်များပေါ်အကောင့်တဲ့ဖော်ရေးကော်မတီရဲ့အကြံပေးအဖွဲ့ဝင်သူဖြစ်ခဲ့တဲ့ဘေရစ်ချက်ဆန်ဟာ2018ခုနှစ်ကတော့အကြံပေးအဖွဲ့ရဲ့လုပ်ငန်းစဉ်တွေကိုဝေဖန်ခဲ့ပြီးမြန်မာအစိုးရနဲ့အခြေအနေသဘောကျခဲ့တာကြောင့်အကြံပေးအဖွဲ့ကနှုတ်ထွက်ခဲ့ပါတယ်။